နာခိစမုံနိုင်ကြပြီးကိုလာကြအရဖေကဆက်သွယ်မေးမြန်းချက်တွေအရတနတ်ထိမှန်ပြီးအကျဉ်းသားတူတန်ရခဲ့သလိုမိလောင်မှုနဲ့ထောင်တွင်းအထိကရုံးမှုတွေကြောင့်အကြမ်းဖက်ရိုက်နှက်စစ်ဆေးတဲ့အတွက်နှစ်ပတ်အတွင်းမှာအကျဉ်းသား9ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။ဒီအကြောင်းတွေကိုအပိုင်း1နဲ့2မှာတင်ပြခဲ့ပြီးဖြစ်ပါတယ်။ RFA ရဲ့စုံစမ်းတွေ့ရှိချက်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံလန်ဒန်မြို့အခြေစိုက်အပြည်ပြည်ဆိုင်ရာလူချင်းချမ်းသာကွန်အဖွဲ့ကြီး NSD International ကမြန်မာနိုင်ငံဆိုင်ရာပြောခွင့်ရသူ Mr. Benjamin Zawalki ကဒီဖြစ်တာမှန်ရင်ဒါဟာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတရားဖြစ်ပါတယ်လို့ပြောကြားလိုက်ပါတယ
်။ If these allegations are proven true, then it certainly raises serious concerns about mistreatment and potentially extrajudicial killing, perhaps other human rights violations.
နာဂစ်မုံနိုင်တိုက်တဲ့ကာလမိလောင်မှုစူပူမှုနဲ့ပြည်သူပိုင်ပစ္စည်းဖျက်ဆီးမှုတွေနဲ့အကျဉ်းသား42ဦးကိုရုံးတင်တရားစွဲခဲ့ပါတယ်။ဒီထက်က38ဦးကိုအာဏာပိုင်တွေကနိုင်ငံရေးအကျဉ်းသားတွေချုပ်နှောင်ထားတဲ့အင်းစိန်ထောင်အဆောင်တစ်တိုးချက်ဆောင်နှစ်မှာပြောင်းရွှေ့ချုပ်ပြီးတော့လအတန်ကြာမှာမိသားစုနဲ့ထောင်ဝန်စာတွေ့ခွင့်ပေးခဲ့ပါတယ်။ဒီထက်ကတူကမူရင်းကျနေတဲ့အမှုလွတ်ရက်စေတာကြောင့်ထောင်ကနေလွတ်ပြေးလိုက်တဲ့အတွက်အင်းစိန်ထောင်နာဂစ်အမှုတွဲမှာတရားခံပြေးအဖြစ်ဖော်ပြထားတယ်လို့ဆိုပါတယ်။ကျန်တဲ့အကျဉ်းသားတွေရဲ့အခြေအနေကိုတော့အပြည့်စုံမသိရပါဘူးခင်ဗျာ။သူတို့ကရာဇဝတ်အကျဉ်းသားတွေလို့မဟုတ်ဘဲနိုင်ငံရေးအကျဉ်းသားတွေထောင်ဝန်စာတွေ့တဲ့နေ့မှာပဲမိသားစုနဲ့တွေ့ခွင့်ပေးတယ်လို့သိရပါတယ်။ဒါအပြင်အဆောင်ချက်တွေနဲ့လည်းထားတယ်လို့ဆိုပါတယ်။သူတို့ရဲ့အမှုကိုအင်းစိန်ထောင်ကအထူးသီးတန့်တရားရုံးတစ်ခုဖြစ်တဲ့တောင်ပိုင်းခရိုင်တရားရုံးမှာအောက်တိုဘာ26ရက်နေ့ကစပြီးရုံးထုတ်ဆစ်ဆေးခဲ့ပါတယ်။အစိုးရတပ်သေးတွေအဖြစ်ထောင်ရဲဝန်ထမ်းဦးတန်းထွန်းနဲ့ဦးခမောင်လက်တို့ကထွက်ဆိုကြပြီးကြားနာသူတရားသူကြီးကတော့ဦးဝင်းမြင့်ဖြစ်တယ်လို့အမှုနဲ့နှိစက်သူတွေကပြောပါတယ်။နာဂစ်အုပ်စုလို့အင်းစိန်ထောင်မှာနာမည်ရသွားတဲ့ဒီအမှုတွဲတဲကအကျဉ်းသားတွေကို2009ခုနှစ်ဇန်နဝါရီလ16ရက်နေ့မှာအထူးတရားရုံးကပြစ်ဒဏ်တွေစီရင်ခဲ့တယ်လို့သိရပါတယ်။ဒီလိုစီရင်ရာမှာမီးလောင်မှုနဲ့စူပူမှုတွေပြည့်အောင်ဖန်တီးခဲ့ရတဲ့ဆိုတဲ့စွဲချက်နဲ့ကိုဝေမိုးအပါဝင်ခုနှစ်ဦးကိုထောင်ဒဏ်12နှစ်စီချမှတ်ခဲ့ပါတယ်။ကျန်တဲ့သူတွေကိုတော့ထောင်ဒဏ်2နှစ်စီချမှတ်ခဲ့တယ်လို့မိသားစုနဲ့နှိစက်တဲ့သူတွေကပြောပါတယ်။ဒါပေမဲ့အမည်နဲ့အကျဉ်းသားတဦးချင်းရဲ့အခြေအနေကိုတော့စုံစမ်းလို့မရသေးပါဘူးခင်ဗျာ။တဘာဝဘေးအန္တရာယ်ကြီးကြလို့မလုံခြုံတဲ့နေရာကနေလုံခြုံရာကိုပြောင်းရွှေ့ပေးဖို့တောင်းဆိုတာဆန္ဒထုတ်ဖော်တာဟာရာသင့်ရလိုက်တဲ့အခွင့်အရေးကိုတောင်းဆိုတာဖြစ်ပြီးဒီအတွက်စူပူမှုနဲ့နှစ်ရှည်ထောင်တန်းတွေချပြီးတော့အပြစ်ပေးတာဟာမလုံသင့်တဲ့လုပ်ရက်တစ်ခုကိုမြန်မာအာဏာပိုင်တွေကကျူးလွန်လိုက်တာပါလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကကိုဘိုးကြီးကအခုလိုပြောပါတယ
်မအဲဒီနာဂစ်ထိုက်တဲ့ချိန်တုန်းကဒီအကျဉ်းသားတွေပေါ့နော်အကျဉ်းသားတွေဆိုတာဒီအခန်းထဲမှာနေရတာပြင်ထွက်ခွင့်မရှိဘူးတကယ်လို့ဒီသဘောပီးရနေကြောက်ပြီးဆိုလို့ရှိရင်အကျဉ်းသားတွေကိုအမြန်ဆုံးဒီလုံခြုံတဲ့နေရာကိုရွှေ့ပေးရမှာအာဏာပိုင်တွေတာဝန်ဖြစ်တယ်အဲ့လိုအနာဘယ်နီရဲ့တာဝန်ဖြစ်ပေမဲ့အနာဘယ်နီကလက်ယူရှူရတယ်အကျဉ်းသားတွေကိုဒီတိုင်းပဲမိုးရီထဲမှာဖြစ်တယ်လို့နေဆိုပြီးတော့ထားရဖြစ်တယ်ရှိတယ်။ဒါဆိုကြောင့်အကျဉ်းသားတွေဘက်ကသူတို့ဒီမှာတောင်းဆိုတဲ့အခွင့်တောင်းဆိုပိုင်ခွင့်အခွင့်ရေးရှိပါတယ်။ဒီလိုမျိုးတောင်းဆိုတာကိုသူတို့ကဒီအကျဉ်းထောင်ဆိုပူတယ်ဆိုပြီးတော့ပြစ်ခတ်နေနေနဲ့ရိုက်ပုတ်ပြီးတော့ဟောဖြစ်တယ်။နောက်မတရားသဖြင့်ထောင်ချတယ်ဆိုတော့ကတော်တော်လေးကိုဒီအကျဉ်းသားတွေတို့ရက်ဆက်လုံးဝကြောက်ပါတယ်။ဒါဖြစ်ကုန်မဖြစ်တဲ့ကိစ္စမျိုးတွေဖြစ်ပါတယ
်။အဲ့ဒါကတော့နာဂစ်မုံတိုင်းကာလအင်းစိန်ထောင်တွင်ပြစ်ခတ်မှုနဲ့ရိုက်နှက်မှုတွေကြောင့်တည်ဆုံးခဲ့ရတဲ့အကျဉ်းသားတွေအကြောင်း RFA ကစုံစမ်းရသမျှတင်ပြလိုက်တာဖြစ်ပါတယ်။တဘာဝဘေးဆိုးကြီးတစ်ခုကြုံတွေ့ရတဲ့အချိန်လိုအပ်တဲ့စောင့်ရှောက်မှုမရခဲ့တဲ့အပြင်တရားဥပဒေမဲ့တပ်ဖြတ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်တာတွေကိုကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ပါဝင်နိုင်ငံတကာလူ့အခွင့်အရေးဖွဲ့စည်းတွေကဆက်လက်စုံစမ်းဖော်ထုတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီလိုဖော်ထုတ်လို့တွေ့ရှိရင်လည်းအရေးယူပေးဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုသွားမယ်လို့ RFA ကပြောပြပါတယ်။ RFA အနေနဲ့လည်းဒီအမှုတွေနဲ့ပတ်သက်လို့နောက်ဆက်တွဲအသေးစိတ်အချက်လက်တွေစုံစမ်းသိရရင်သိရသမျှနောက်အခါမှာအလင်းသိမ့်တယ်လို့ထပ်ပြီးတော့လဲတင်ပြသွားအောင်မှာဖြစ်တဲ့အကြောင်းအစီရင်ခံအပ်ပါတယ်ခင်ဗျာ။